ဂျပန်လေဒီတက်ဟာအမေရိကန်ဗြိတိန်ဩစတြေးလျနိုင်ငံတို့ကစစ်တပ်တွေနဲ့ဒီကနေ့ဇန်နဝါရီ၈ရက်နေ့မှာစီးရီးလေ့ကျင့်မှုပြုလုပ်ခဲ့ပါတယ်။ဂျပန်နိုင်ငံကတခုတည်းသောလေဒီကုန်တိုက်ခိုက်ရေးတပ်ဖြစ်တဲ့တပ်မဟာတက်ကတပ်ဖွဲ့ဝင်1000လောက်ဟာနှစ်စဉ်ဇန်နဝါရီလအတွင်းမှာကျင်းပလေ့ရှိတဲ့လေဒီကုန်စီးရီးလေ့ကျင့်မှုမှာပါဝင်ကြတာပါ။အမေရိကန်ခြေလင်းတပ်သား80အပြင်ဩစတြေးလျနဲ့ဗြိတိန်တို့ကခြေလင်းတပ်သား30စီးလဲပထမဆုံးအကြိမ်ဖြစ်ပစ္စည်းတည်ယူပို့ဆောင်ရေးလေယာဉ်ပေါ်ကနေခုံချတဲ့စီးရီးလေ့ကျင့်မှုမှာပါဝင်ခဲ့ကြပါတယ်။ဒီကြေးစီးလေ့ကျင့်မှုမှာအမေရိကန်အပြင်ဗြိတိန်နဲ့ဩစတြေးလျတို့ပါလာတဲ့အတွက်မာမိတ်တွေကြားအားကောင်းတဲ့ပူးပေါင်းဆောင်ရွက်မှုကိုရရှိစေမှာဖြစ်ပြီးတော့ဂျပန်လေဒီတက်အနေနဲ့အခုလိုစီးလေ့ကျင့်မှုတွေထပ်မံလှုပ်ဆောင်ပြီးလူထုကယုံကြည်အားကိုးရတဲ့တက်မတော်ဖြစ်လာနိုင်မယ်လို့မျှော်လင့်ကြောင်းဂျပန်ကာကွယ်ရေးဝန်ကြီးယာစုကာဇူဟာမာရာကစီးလေ့ကျင့်မှုနဲ့ဆိုင်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒီနေ့စီးလေ့ကျင့်မှုမှာကုန်ပစ္စည်းတွေပို့ဆောင်တဲ့ C-130 အမျိုးအစားလေယာဉ်CH-447GA အမျိုးအစားပို့ဆောင်ရေးရဟတ်ယာဉ်တို့အပြင်ဂျပန်နိုင်ငံထုတ်မြေပြင်ကနေသင်္ဘောကိုပစ်တဲ့ဒုံးကျည်တွေအပါအဝင်ဒါဇင်နဲ့ချီတဲ့စစ်သုံးမော်တော်ယာဉ်တွေပါဝင်ခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။